Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဒီဇင်ဘာလ28ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နှစ်လိုင်းနိုမီတာ51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာပါ
အနည်းခတဲ့ကင်းကျင်းကြပါစေကျွန်တော်တမောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးရစေခင်ဗျယူကရိန်းကငြိမ်းချမ်းရေးထိပ်သီးညီလာခံချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ဦးစီးမှုအောက်မှာနှစ်လအတွင်းမြင်လို့ရတဲ့အကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းသမ္မတနဲ့ဖုန်းပြောနေစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်ကယူကရိန်းမှာငြိမ်းချမ်းရေးရဖို့အားထုတ်တာတွေကိုထောက်ခံလိုက်သလိုယူကရိန်းသမ္မတကလည်းသူတင်ပြထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရမှာအခုညီပေးဖို့ပြောကြားခဲ့ပါတယ်ဒီကရက်တရင်ပတ်တွေအတွက်အ ਨੇ ဆုံးရိုးရင်းကြဒုက္ခသည်20လောက်ပင်လယ်ပြင်မှာတိတ်ဆုပ်ခဲ့တဲ့အကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပြောလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုက်နေပဲတင်ပြပေးကြပါပ
ါဒီကနေ့တော်ရရှင်တို့နားဆင်ကြရမယ်သတင်းပိတ်ပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီကကရင်ပြည်နယ်အတွင်းလေကြောင်းကတိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေပါတယ်
စကားစားကလေးနဲ့ပုံလာရှိတဲ့အခြေအနေကပါပေါ့နော်ဟုတ်ကဲ့အဲ့ MN35 နဲ့မိဂရီဘုံကိုဥသာအရာလာသေးသွားတယ
်စစ်ကောင်စီနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုဥစွာနှ ಾಸ င်ကြပါမယ်။အဲဒီနောက်မှာတော့ကြာရင်စစ်ကြီးဘက်မှလက်နက်ကြီးတွေပြစ်ခတ်တန်းနေကြာနေရတဲ့အကြောင်းဒေသခံတွေကပြောပြကြတာဆီယနာတိန်းနာနေနေနှိပါရှိလာတဲ့အထိစစ်ကောင်စီပေါ်စန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေတဲ့အကြောင်းနဲ့မော်လမြိုင်မြို့မှာရိုးညာတချို့ဖမ်းဆီးခံခဲ့ရတဲ့သတင်းပေးပို့ချက်တွေနှ ಾಸ င်ရပါမယ်။ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍဖြစ်တဲ့မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်နဲ့အတူရခိုင်ပြည်နယ်အတွင်းစန္ဒရိတ်ခါတယ်ဆောင်ရေးလုပ်ငန်းတွေအခက်အခဲရှိနေတဲ့အကြောင်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်မတဲ့ပို့တို့ကိုနှ ಾಸ င်ကြပါမယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ယူကရိန်းကငြိမ်းချမ်းရေးထိပ်သီးညီလာခံချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ဦးစီးမှုအောက်မှာနှစ်လအတွင်းမြင်လို့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်တဲ့အချိန်မှာပဲယူကရိန်းမှာဘလောက်ကြာကြာဆက်လက်တိုက်ခိုက်နေမလဲဆိုတာကယူကရိန်းအစိုးရကပဲဆုံးဖြတ်ရမှာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကတုံ့ပြန်လိုက်ပါတယ်ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာက AP သတင်းဌာနနဲ့အင်တာဗျူးမှာတနင်္ဂနွေနေ့တနင်္လာနေ့ကအခုလိုပြောလိုက်တာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကလည်းရုရှားဆိုအပိုင်းသတ်တဲ့တင်ဌာနကိုပြောလိုက်တာဖြစ်ပါတယ်ဒါပေမဲ့ယူကရိန်းနဲ့ရုရှားစကားမပြောခင်မှာတော့ရုရှားဟာစစ်ရာဇဝမှုခုံရုံးကိုအရင်ရင်ဆိုင်ရမှာဖြစ်တယ်လို့ကူလီဘာကပြောပါတယ်ဒီထိပ်သီးညီလာခံကိုရုရှားတက်ရောက်လိုက်မယ်လို့သူမမျှော်လင့်ဘူးလို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်အတိတ်ပဲမဲ့ခုခံနေတာကိုယူကရိန်းကဘယ်ချိန်မှမစိုးအဆုံးသတ်နိုင်ပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေလက်ဖရော့ကတော့တက်စ်တင်ထားတာကိုပြောလိုက်ပါတယ်ရုရှားနယ်မြေထဲတိမ်းတွင်းလိုက်တဲ့နယ်လေးနယ်အပါအဝင်ယူကရိန်းနယ်မြေကနေရုရှားအပေါ်ချိတ်ချောက်နေတာကိုဖယ်ရှားဖို့ရုရှားကလိုလားပြီးယူကရိန်းနယ်ထဲကစစ်ရင်းနဲ့နာစီတွေကိုဖယ်ရှားလိုတာကိုယူကရိန်းကသိတဲ့အကြောင်းမစ္စတာလက်ဖရော့ကတုံ့ပြန်ပြောကြားလိုက်ပါတယ်ရုရှားကဒိုနက်လူဟန်စ်ခါဆန်နဲ့ဇပိုရီဇီယာနယ်မြေတွေတိမ်းပိုက်ခဲ့တာကိုနိုင်ငံတကာကလက်မခံခဲ့ကြပါဘူးတကယ်လို့ရုရှားရဲ့တောင်းဆိုချက်ကိုယူကရိန်းကလက်မခံဘူးဆိုရင်ပြဿနာကိုရုရှားစစ်တပ်ကပဲဆုံးဖြတ်မှာဖြစ်တယ်လို့မစ္စတာလက်ဗရော့ကပြောကြားလိုက်ပါတယ်။ပါဝင်ပတ်သက်တဲ့သူအလုံးကသူ့ကိုကြားဝင်စိတ်ဆက်စေချင်မှတာကုလသမဂ္ဂအတွင်းမှုချုပ်ကညှိနှိုင်းပေးနိုင်ပါတယ်လို့ကုလသမဂ္ဂတွဲဖက်ပြောရေးဆိုခွင့်ရှိသူ Florencia Soto Nino Martinez ကတင်းလာနေကပြောကြားလိုက်ပါတယ
်။ယူကရိန်းသမ္မတနဲ့ဖုံးပြောစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်ကယူကရိန်းမှာငြိမ်းချမ်းရေးရဖို့အားထုတ်တာတွေကိုထောက်ခံလိုက်တယ်လို့ယူကရိန်းသမ္မတကလည်းသူတင်ပြထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရမှာအကူအညီပေးဖို့ပြောကြားခဲ့ပါတယ်။ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့အလဲကျဥက္ကဋ္ဌဖြစ်အိန္ဒိယကဒီဇင်ဘာလ1ရက်နေ့မှာစပြီးတာဝန်ယူလိုက်တာကိုစုမုံကောင်းတောင်းလိုက်ပြီးသူကြေညာခဲ့တဲ့ငြိမ်းချမ်းရေးအစီအစဉ်မှာအိန္ဒိယပါဝင်ပါကိုကျွန်တော်စီးရင်နဲ့ထည့်လို့ရသွားပါပြီလို့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာသမ္မတဇယ်လင်စကီကရေးသားခဲ့တာပါ။ဒ ပြီးခဲ့တဲ့လအင်ဒိုနီးရှားမှာကျင်းပခဲ့တဲ့ G20 အစည်းအဝေးမှာလည်းသူတင်ပြထားတဲ့အချက်၁၀ချက်ပါညဉ့်ညံ့ရေးအစီအစဉ်ကိုလက်ခံဖို့ယူကရိန်းသမ္မတဇယ်လင်စကီးကပြောကြားခဲ့ပါသေးတယ်။တစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတာတွေကိုချက်ချင်းရကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတောင်းဆိုလိုက်ပြီးနှစ်ဖက်ကွဲပြားနေတာတွေကိုညှိနှိုင်းဆွေးနွေးကြကာတန်တပန်ဆက်ဆံရေးပြန်လည်ဆကြဖို့အလေးနဲ့ပြောဆိုခဲ့ကြောင်းအိန္ဒိယအစိုးရကသတင်းထုတ်ပြန်ပါတယ်။ညဉ့်ညံ့ရေးအာထုတ်မှုကိုဘယ်ညဉ့်ညံ့ရေးအာထုတ်မှုမျိုးကိုမဆိုအိန္ဒိယကထောက်ခံပြီးအယက်သားယူကရိန်းပြည်သူတွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီဆက်လက်ပေးမှာဖြစ်ကြောင်းယူကရိန်းသမ္မတဇယ်လင်စကီးကပြောခဲ့တယ်လို့ကြေညာချက်ကဆိုပါတယ်။စာနာရေးခါနဲ့စွန့်အင်လုံခြုံရေးဆိုင်ရာပြဿနာတွေအပေါ်ရတမအေးဖြစ်နေကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အမြင်တွေပြောဆိုခွင့်ပေးရတာဟာလည်းအိန္ဒိယအလဲကျဥက္ကဋ္ဌကာလမှာဦးစားပေးလုပ်ငန်းတရားဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။တနင်္လာနေ့ကပဲမြောက်ကိုရီးယားဘက်ကဝေဒင်း drone 50တောင်ကိုရီးယားပိုင်နယ်ထဲဝင်လာတာကိုပြစ်မချနိုင်ခဲ့တဲ့အတွက်တောင်ကိုရီးယားစစ်တပ်ကဒီကနေ့တောင်းပန်လိုက်ပြီးပိုပြီးလုံခြုံတဲ့ drone ကာကွယ်ရေးစနစ်ကိုတိစောက်သွားမယ်ကြောင်းဂရိဘေးပြောဆိုလိုက်ပါတယ်။ပိုပြီးအကောင်းတဲ့အစစ်မြစ်လေကြောင်းရံကာကွယ်ရေး steel drone တွေပြန်သုံးမှုတောင်ကိုရီးယားသမ္မတယွန်းဆုကယောကဒီနေ့အင်္ဂါနေ့မှာပြောဆိုပါတယ်။တောင်ကိုရီးယားဘက်ကဂျက်လေယာဉ်တွေရဟတ်ယာဉ်တွေသုံးပြီးပစ်ချဖို့ကြိုးစားခဲ့ပေမဲ့ဒဇင်းမှပစ်မချနိုင်ခဲ့တာပါ။အခုလို drone အသေးတွေကိုရှာဖွေပစ်ချနိုင်တဲ့စွမ်းရည်တောင်ကိုရီးယားစစ်တပ်မှာမရှိဘူးလို့အကြီးအကဲစစ်တပ်တာဝန်ရှိသူတဦးကပြောပါတယ်။မနေ့က drone တွေဟာ6နာရီကြာလောက်စက်တိုက်ပြန်တန်းနေတဲ့အတွက်အင်ချိုးလေစိတ်နဲ့ဂင်ပိုလေစိတ်တွေမှာလေရင်ခီးစဉ်တစ်ခုခိတရဆိုင်ထားခဲ့ရပါတယ်ဒီတော့တွင်မှာပဲမြောက်ကိုရီးယားနိုင်ငံအလို့သမားပါတီရဲ့အဓိကအစည်းအဝေးကိုစတင်ကျင်းပတဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းထတာကဒီနေ့ကြေညာလိုက်ပါတယ်နှစ်သက်မှာအဓိကမူဝါဒတွေကြီးညာလိုက်ရှိတဲ့အစည်းအဝေးခမမှာတနင်္လာနေ့ကစတင်ကျင်းပခဲ့တာဖြစ်ပြီးအလို့သမားပါတီစတ်ထမမြောက်ဘိုးကော်မတီရဲ့စတ်ထမမြောက်ညနေစုံကြီးအစည်းအဝေးလို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကကြေညာပါတယ်။အထူးကြရည်တည်နေတဲ့မြောက်ကိုရီးယားနိုင်ငံမှာမစိုင်းဒုံးချီတွေတိုက်ချင်းပစ်ပယ်ဒိန်းသုံးဒုံးတွေကြုံစမှုစမ်းသပ်ပစ်ခတ်နေတဲ့အချိန်မှာပဲနှစ်ကုံမာရက်ဆက်ပါတီနဲ့အစိုးရခေါင်းဆောင်တွေအစည်းအဝေးကျင်းပကြတာဖြစ်ပါတယ
်။ထောင်နာကြခံနေရတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြွန်ဘတ်ကိုအင်္ဂါနေ့ကလက်ရှိသမ္မတကလူညင်းချတာဝင်ပေးလိုက်ပါတယ်။အကျင့်ပြတ်ချဆမှုနဲ့ထောင်ဒဏ်18နှစ်ကြာထားရာကလွတ်မြောက်လာတာဖြစ်ပါတယ်လို့တရားရေးဝန်ကြီးကပြောပါတယ်။သမ္မတဟောင်းအီမြွန်ဘတ်ရဲ့နာမည်ဟာလူညင်းချတာဝင်ပေးလိုက်တဲ့လူ1300ကျော်စင်းရဲမှာပါဝင်လာတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးစစ်ရေးတိခန့်ရေးနဲ့ကျင်းကျင်းနာနာစဉ်စားရေးအရာပုံမိုကျပြတ်တဲ့အမျိုးသားစီလုံးညီညွတ်ရေးတောင်းကနေအခုလိုလူညင်းချတာဝင်ပေးလိုက်တာဖြစ်တယ်လို့သမ္မတယွန်းဆွတ်ယိုးနဲ့အစိုးရအဖွဲ့အစည်းအဝေးပြီးတဲ့နောက်တရားရေးဝန်ကြီးဟန်ဒုံဟွန်းကသတင်းတော့တွေကိုပြောပါတယ်အသက်နဲ့ကျန်းမာရေးကြောင့်သမရဟောင်းအီမြွန်ဘတ်ကိုဇွန်လကအကျဉ်းချနေရကနေယာယီလွတ်ပေးခဲ့ပါသေးတယ်အီမြွန်ဘတ်ဟာ2008ခုနှစ်ကနေ2013ခုနှစ်အထိသမရအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ဆားမှုနဲ့ထောင်ဒဏ်18နှစ်ကြာခဲ့တာမို့ပုံမှန်အတိုင်းဆိုရင်သူအသက်96နှစ်အရွယ်2036ခုနှစ်မှသာထောင်ကလွတ်မှာပါသူသမရတက်တန်းကာလမှာကမ္ဘာငွေကြေးအကျပ်တဲကာလကိုဖြတ်သန်းခဲ့ပြီး2018ဆောင်းရာသီအိုလံပစ်ကျင်းပခွင့်ရရှိအောင်လဲဆောင်ရွက်ခဲ့သူဖြစ်ပါတယ်ခင
်ဗျ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15653ညပိုင်းဒိုမီတာ25 kHz 11683ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအနည်းဆုံးရိုဝင်ဂျာဒုက္ခသည်20ယောက်လောက်ပင်လယ်ပြင်မှာသေဆုံးခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာကိုလေနဲ့ဖြတ်ကူးလာတဲ့ရိုဟင်ဂျာမွတ်စလင်194ယောက်ပါတဲ့လေတစ်စင်းမနေ့ကအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေကိုလာတင်ပြီးလေပေါ်မှာပါလာတဲ့သူတွေတော်တော်များများရေတက်ခန်းချောက်နွမ်းနယ်နေတာကြောင့်အရေးပေါ်ကူတာကယ်ဆယ်နေရပါတယ်။တခြားဒုက္ခသည်တွေကတော့ပင်လယ်ပြင်ထဲမှာမျောပါသွားတယ်လို့လည်းယုံကြည်ရပါတယ်။အခုအာချေပြည်နယ်ကမ်းခြေကိုလာကတ်တဲ့လေဟာစောစောပိုင်းကပင်လယ်ပြင်ထဲမှာပျောက်ဆုံးသွားတယ်ဆိုပြီးသတင်းထွက်ခဲ့တဲ့လေဖြစ်တဲ့အကြောင်းဒုက္ခသည်တွေကိုကူညီဆောက်ရှောက်ပေးနေတဲ့ Arrogan စီမံချက်အဖွဲ့ကခရစ်လီဝေါ်ကပြောပါတယ်။2022ခုနှစ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေပင်လယ်ပြင်ဖြတ်ထွက်ပြေးဖို့ကြိုးစားနေကြတဲ့ရိုဟင်ဂျာတွေအတွက်အဆိုးဝါးဆုံးနှစ်တွေတည်းကတစ်နှစ်ဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကမနေ့ကပြောဆိုခဲ့တာပါ။ဒုက္ခသည်တွေဟာသူတို့ကိုရိုဟင်ဂျာအဖြစ်အသိမှမပြုတဲ့မြန်မာနိုင်ငံဘက်နေရပ်ကိုပြန်ငွေ့မရသလို ပြည်ချနေတဲ့စခန်းတွေထဲမှာလည်းမနေနိုင်တော့တဲ့အဆုံလူမောင်ခိုးတွေသွေးဆောင်တဲ့အတိုင်းမလေးရှားနိုင်ငံမှာအလုပ်လုပ်ခွင့်ရဖို့အနေများလာတဲ့ပင်လယ်ပြင်ကိုဖျက်လေရှိကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်ရေးရာတာဝန်ရှိသူတဦးကတော့ဒုက္ခသည်တွေဒီလိုအနေများတဲ့ပင်လယ်ကိုဖျက်ကူးနေတာတွေကိုခန့်တန်းနိုင်အောင်အတတ်နိုင်ဆုံးလှုပ်ဆောင်နေတဲ့အကြောင်းမနေ့ကရိုက်တာသတင်းဌာနကိုပြောလိုက်ပါတယ
်။တရုတ်ရဲ့ချင်းချောက်မှုကြောင့်ထိုင်ဝမ်ကျွန်းမှာစစ်မှုမထမ်းမနေရကာလကိုလေးလကနေတစ်နှစ်အထိတွန်းမြင့်ကြောင်းအင်္ဂါနေ့မှာကြေညာမယ်လို့ဒေသခံမီဒီယာတွေကပြောပါတယ်။အရွယ်ရောက်ပြီးရောက်ကြတဲ့အလုံးဟာစစ်မှုမထမ်းမနေရပြတ်ထန်းချက်မှာအကျုံးဝင်မှာဖြစ်ပါလေ။ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ကအမျိုးသားလူညုံရေးကောင်စီအစည်းအဝေးအပြီးနေ့လယ်3နာရီခွဲမှာခေါ်ဆိုထားတဲ့သတင်းသာရှင်းလင်းပွဲမှာကြေညာလိမ့်မယ်လို့မျှော်လင့်ထားကြောင်းအစိုးရတပိုင်းဗဟိုသတင်းဌာန CNA ကပြောပါလေ။အခုလိုကာလာတိုးမြင့်တာကိုနောက်လာမှာတရားဝင်ကြေညာဖြစ်ခဲ့ရင်အပြောင်းအလဲက2014ခုနှစ်ဇန်နဝါရီလမှာစတင်တက်ရောက်မှာဖြစ်တယ်လို့လည်း CNA ကဆိုပါတယ်။မြန်မာလူမျိုးရေးဆိုင်ရာဖွဲ့စည်းတိစောက်ပုံကိုပြန်လည်ချိန်ညှိမဲ့အဆိုပြုချက်တရက်ကိုစဉ်းစားဖို့ရှိတယ်လို့သမရယုံကပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောဆိုပါဘူးတရုတ်ပြည်ကကျူးကျော်တက်ခိုက်လာတဲ့အနေဟာတနည်းတခြားကြီးမားလာနေတဲ့အတွက်တရုတ်ရဲ့အင်းနီးချင်းနိုင်ငံနေနဲ့အနောက်နိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာနေကြတာပါထိုင်ဝမ်လေကြောင်းကာကွယ်ရေးတပ်မဇုံနဲ့တိုက်လေယာဉ်တွေနဲ့ဒရုန်းယာဉ်တွေအပါအဝင်တရုတ်လေယာဉ်80စီးကလွန်ခဲ့တဲ့24နာရီတင်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်အစိုးရကတနင်္လာနေ့မှာပြောကြခဲ့ပါတယ်တရုတ်တို့ဘက်ကတော့အမေရိကန်နဲ့ထိုင်ဝမ်တို့ဘက်ကရန်စားတဲ့လို့ရတဲ့ကြောင့်ထိုင်ဝမ်အနီးမှာထိုးစစ်ဆင်တဲ့လေ့ကျင့်မှုတွေတင်းတင်းငွေနေကပြုလုပ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာ၃နှစ်နီးပါးကြာတင်းကျပ်ကန့်သတ်ထားတဲ့ကိုဗစ်ထိန်းချုပ်ရေးစည်းကမ်းတွေကိုရုတ်သိမ်းတော့မယ်လို့ကြေညာလိုက်ပါတယ်တရုတ်ရဲ့ကိုဗစ်6ကင်းစင်ရေး0ကိုဗစ်မူကြောင့်စီးပွားရေးရရက်ခိုက်မှုတွေရှိသလိုနိုင်ငံအနှံ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်လာခဲ့ပြီးတဲ့နောက်အခုလိုထိန်းချုပ်ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးလိုက်တာပါကိုဗစ်တကျပြန်ဖြစ်နေတဲ့တရုတ်မှာအစောပိုင်းကတော့အဆုလိုက်ယောဂါစစ်ဆေးတာအသွားလာပိတ်ဆို့တာစတဲ့ကန့်သတ်ချက်တွေကာလကြာချမှတ်ထားခဲ့တာပါ။ဒါမဲ့ဇန်နဝါရီ6ရက်နေ့ကစလို့တရုတ်နိုင်ငံကိုဝင်ရောက်တဲ့သူတွေတိကျကွာရန်တင်းဝင်စရာမလိုပဲသွားလာနိုင်ပြီဖြစ်ပါတယ်။အခုလိုစီးကားတွေဖြည့်လျှော့ပေးတဲ့အပေါ်အများကကြိုးဆိုခဲ့ကြပါတယ်။ခီးသွွားဖို့ပြင်ဆင်သူတွေများလာတာကြောင့်ခီးသွွား website တွေကိုရှာဖွေကြည့်ရှုသူအစားပေါင်း150လောက်ပိုများလာတယ်လို့ဗီဇာနဲ့ပတ်သက်တဲ့စုံစမ်းမေးမြန်းတာတွေလည်းဆက်ပုံများလာတယ်လို့နိုင်ငံတော်ပိုင်းမီဒီယာကဖော်ပြပါတယ်။ခီးသွွားဖို့စီစဉ်သူတွေကမကာအူ၊ဟောင်ကောင်၊ဂျပန်၊ထိုင်းနဲ့တောင်ကိုရီးယားခီးစဉ်တွေကိုစိတ်ဝင်စားကြတယ်လို့လည်းခီးသွွားကုမ္ပဏီတွေကပြောကြပါတယ
်။အမေရိကန်ပြည်ထောင်စုတဝန်ပြီးခဲ့တဲ့ခရစ်စမတ်အလာရဲ့နေ့မှုနဲ့တက်ခတ်ခဲ့တာကြောင့်လူ50နီးပါးတည်ဆုံခဲ့ပါတယ်။နိုင်ငံအရှိမြောက်ပိုင်းရဲ့တော်ကြာတက်ခတ်ခဲ့တဲ့နေ့မှုတိုင်းတန်းကြောင့်ပြည်နယ်တချို့မှာလျှက်စစ်တာအားပြတ်တောက်နေသလိုသွားရေးလာရေးနောက်နေနေပါတယ်ပြည်내ကိုကူမှာအ ਨੇ ဆုံးလူ49ယောက်တည်ဆုံခဲ့တယ်လို့တရားဝင်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ရာစုနှစ်နဲ့နှစ်မွန်တိုင်းလို့ပြောစမှာဖြစ်လောက်အောင်တက်ခတ်ခဲ့တဲ့နှစ်မွန်တိုင်းတန်းကိုခံခဲ့ရတဲ့နယူးယောက်ပြည်내ဟိုတနည်းလာနေကစလို့ဟိုကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါတယ်နယူးယောက်ပြည်내အနောက်ပိုင်းမြို့တချို့မှာတညာတဲ့နှင်းတုလက်မ30ကနေ40လောက်အထိကျခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးကက်တီဟော့ကူကပြောပါတယ်ခင်ဗျာ
ခရစ်စမတ်ကာလအတွင်းဖိလစ်ပိုင်တောင်ပိုင်းမှာမိုးကြီးရေလွှမ်းမှုခဲ့တဲ့အတွက်ကြောင့်တည်ဆုံခဲ့ကြသူဥယျာ73ရောက်ထိရှိသွားပြီဖြစ်တယ်လို့တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။နေ့ကြာမိုးကြီးမှခဲ့တာကြောင့်ခရစ်စမတ်ပွဲတော်ပြတ်သွားပြီးတည်ဆုံသူအများစုကရုတ်တရက်ရေလွှမ်းမှုပြီးယနေ့တည်ဆုံသွားခဲ့ကြတာပါ
now song ya shit tha de tin ni ko utamong tan ne chano song wan lai lo tin pya pe kai ja da ba khna view american atan ga ni inga ni nya bai si si ni ko set le thau lin pe ni da ba aku lo tin pe po jet de ko tin pya pe bo a le yaw la bi mo prama au song kyin pin ne atwin ga tai pwae a chin ni ko tin pya pe ba me kyin pin ne atwin aku ye bai ni ma tai pwae de zet tai phit pwa ni da ba di kini December 29 ni thi ye atan cha tai pwae de ပြင်းပြင်းထန်ထန်ဖြစ်ပေါ်နေပါတယ်စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ View သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကမိကသိန်ကုန်းအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မှလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။မိကတိကုန်းကတိမ်မာရောစကားစကားလေးရင်နဲ့ပုံလာရှိတဲ့အခြေခြေကားကပေါ့နော်။ဟုတ်ကဲ့ MN35 နဲ့မိကတိကုန်းကိုဟိုဒါအားလားလာသေးရတယ် 哦，台北边呢？台北边呢？是话啊，你啊那不？那走路是讲偏比较的，啊，就那路下来你啊容易了，台北的车的，他们没对乌的，那几那走哪了？啊，那那几等你啊家伙啊，今天包第一批的，哎，么包过的嘞，那几的嘞面对下来，那里别顾啊嘞，哦，不叫么呢？看来这股股票面建议面哪了？人家在路口了，我那走路不走，人家在底下嘞，在哪嘞？我走路大概一公里多啦，我那都一公里，大路一公里不？
其实马拉十超越那个傻逼，那半泥巴加来提，带玻璃片来的路，是讲是不加嘞？碰见带开玻璃加了，第二查了，看谁谁漏哪个了吧？各个人有哪个？果然有泥马嘞，比如搞个一大块的包文呢，可能是讲呢，是讲是带的带玻璃片包皮的呢。有哪个人呢？今年再要打的来洗的，所以各个人提大干的五个不要表白嘞。
这个时间呢，可能是早呢，哎，过来那个在外边嘞，过来不了嘛。到家里抓的来我，哎，收这些吧，家里有这些钱来别的。
啊，酷手人带玻璃匠。各个人庙里家人啊，在他这些酒家里边，公家里多拿都没有了匠。公司牺牲不了来人哪里也罢嘞，公在这求家咯。年年两行眼里多拿里边没。人们讲那叫啊，开开的心里的路来表白嘞，在背里边谈的那叫，那拍一张手里心里边没，也多一点照顾了，没得压力吧，不行。
买一马的人别不给了吧，看呢？苦涩比罗跟别人那个老差的人不皮的，家人是几百马来的，几里别看单的，家里伢的叫我别别别急嘛嘞。跟别人家人是几牛那个的，臭你伢的嘛，来的几别看单的，么家看那家里伢的路，滴答看那个表叔家吧嘞。那片边浪在玻璃没洗边没，是公司别个只要的洗啊，我那几天呢别看你的路，你大概你个表家吧嘞，第一张松山面面被不他的天胡肉，顾昂昂啊表表被麻烦。
家人在几秒内转 K N U 八万，你大概搞过一破人呢？你妈是公司加事业点嘛那边没？边浪在玻璃家咯，一个月半年等你话嘞，第一千八万是公司别个，家人在几秒内。看来这个南京话，我说个年前年月外国，人家今年别看大瑞新的路，李大根的五个表话嘞。
没呀，我等那等，你等那些家嘞，人家几点不好？人家办李哪一到哪一点了？年前年也不看哦。是一个那些金老路，我路外的靠东啊，老嘛，离跟又不个等的他嘛，是的，我们队伍金老路一话的嘛的，没事，靠东啊，叫他瞄的嘛的，都等的他的是的，我们队伍慢慢来，没事呢。哎呦，等加了不？等那等，就那都啊，看嘛那个咯，哎的，别个那比如拉别的不？别个那别的拢好不咯？哎，别个那拉不咯？连线那你他们有嘛事的不？因为靠个是罗迅，哎，都哎，人别比如嘛，都问来了嘞。
第一嘛，那是超越门那个不能有啊，人家面有别个，是公司也秒得个呢，人家今年两边的来讲。你那原来那个 VOA 股票话嘞，比个的诺伊曼那些可能内容啊，是讲是在对啊，门边呢慕容牛奶奶，跟人边呢家人在地牛奶奶在撇的，阿贝看来的工单两岸的，因阿多面面呢是讲新来话嘞，慕容牛奶阿贝要么去晒的，苗的同样是些在银行里，人家几位呢人先别开比，是讲在老老路原来那个 VOA 股票说话嘞，脑袋里大概的五个肉，长得宽，但没有原来白毛嘞。伢子路路别看单位家里伢的路表娃嘞，
家伢的穿了宽不宽路，但没有路，以前在几百钱嘛，伢人一路也在家伢，人那几天，人那那时候带回家伢喂的什么。
古老板，家人在几秒的外嘛，急急忙忙带玻璃没洗白没 ，yes 看退伍用啥嘞？是公司他那三样用的打开看下嘞卡，是公司别个人的资源呢变来别看你嘞路，家人在几秒跟的五个表话嘞，人的鸡蛋加下来，其他跟位啊，沿路内围事故没上加了呗，包括今年嘛科隆加嘞路表话嘞。
不如人家老那那边路边别来看了，你看上他主要打的也别偷了啵，我了。也是看路，不要用路把路都走那了偏了，那个那吧，一路表慢是不？啊，偏的走那了偏了路，接着是吧？大的也偏偏少了，少了不少嘛，我接着接着的看到金金宝那些物价了不？
家人在几秒内转，古老人那几别看单位，么家么家家里伢子讲，地大干位，这里呢多了你听你伢子讲。表叔家话嘞，来得了，人家几别开单嘞，不得了，是江西别家咯，这种的也特别难，没有没事的吧？我讲呀。
ကောင်းတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာမော်လမြိုင်မြို့မှာရိုဟင်ဂျာတွေဖမ်းဆီးခံရတဲ့တဲ့င်းကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့စစ်တပ်ကအာဏာသိမ်းတဲ့နေ့နေ့နေ့ပါရှိလာတဲ့အထိစစ်ကောင်စီပေါ်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေတဲ့တဲ့င်းကိုပြောပြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနှစ်နှစ်နီးပါးကြာလာပေမဲ့စကိုင်းတိုင်းအပါအဝင်တချို့နေရာတွေမှာစစ်ကောင်စီကိုလက်မခံဆန္ဒပြမှုတွေရှိနေတော့မှာဆန္ဒပြမှုတွေကိုအကြမ်းဖက်နေနေမှုတွေရှိနေတာကြောင့်မြို့ပြတွေမှာစစ်ကောင်စီကိုလက်မခံမှုဆိုတဲ့ဆန္ဒပြမှုတွေကိုလျို့လျို့ဝဲဝဲလုတ်ကင်နေကြပေမဲ့ဒေသခံကာကွယ်ရေးတပ်တွေကြီးစိုးတဲ့နေရာတွေမှာတော့ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့အလိမ္မာကပြောပြပေးပါဦးခင်ဗျာ
စရနာတိန်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကြောင့်ရန်ကုန်အပါအဝင်မြို့ပြတွေမှာတော့ signature campaign လို့ခေါ်တဲ့စစ်ကောင်စီကိုလက်မခံမှုဆိုတဲ့တင်ကြတဲ့သဘောဆန္ဒပြမှုတွေပဲလုပ်နိုင်ပါတယ်။မကြခင်ကလည်းရန်ကုန်မြို့ပြကလူစီကားတဲ့နေရာတချို့မှာတက်ကြွလှုပ်ရှားသူတချို့ကက်ခွာစာတွေကပ်ပြီးစစ်တပ်ကိုဆန့်ကျင်မှုပြကြပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့စစ်တပ်ကအာဏာသိမ်းလို့နှစ်နှစ်နီးပါးကြာပေမဲ့ဒေသခံတွေဟာအလင်းတင့်တယ်လို့ဆက်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေလုပ်နေကြတော့မှမြို့ပြနဲ့အလံဝေးပေမဲ့ဒီဆန္ဒပြမှုတွေဟာလူလူကစစ်ကောင်စီကိုလက်မခံမှုဆိုတဲ့သဘောထင်ရှားစေတယ်လို့စစ်လင်းကြီးမြို့နယ်ဆက်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ကိုလွှမ်းသူကအခုလိုပြောပါတယ်
ရှိမှာဥကြမိုးထွန်းကကျွန်တော်တန်မကြီးဖြစ်တယ်ဆိုတော့ဒီအဲ့ဒီ issue နဲ့ပေါ့နော်ကျွန်တော်တို့ဒီလှုပ်ရှားခဲ့တယ်ပေါ့နော်ပြည်တွင်းရေးဆိုပေမဲ့ဒါဟာကျွန်တော်တို့နိုင်ငံတကာကလည်းကျွန်တော်တို့တီတီကြီးရာကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဟိုဒီကုညီဆောင်ရွက်ပေးမှုဆိုတဲ့အခင်းကျင်းလေးကိုလည်းကျွန်တော်တို့ကဒီလှုပ်ရှားမှုတွေကိုကျွန်တော်တို့ဒီဘန်နာမျိုးစုံနဲ့ဒီဒုတိယလှုပ်ရှားမှုဆောင်ရွက်ခဲ့တဲ့အခါမှာအဲ့ဒီရဲ့အကျိုးရလဒီရတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့ဗျာဒါဒါတပိုင်းခုခုနကပြောတဲ့ဒီကျွန်တော်တို့ဒီကုလလုံရေးကောင်စီကနေပြီးဒီ resolution ချနိုင်တဲ့အားလည်းကျွန်တော်တို့ဒီဒုတိယလှုပ်ရှားမှုတွေကနေဒီအာနာချင်းကိုလက်မခံဘူးဆန့်ကျင်တော်လန်နဲ့ဆိုရဒီအချိန်ထိနှစ်နှစ်ပြည့်ကံဒီကာလတွေလှုပ်ရှားမှုတွေအားဆန့်ကျင်တည်းရဲ့အရာတွေကလည်းကျွန်တော်တို့ဒီရရှိလာတော့ပေါ့နော်ဒီအဲ့ရအချိုးကပါလေလို့ကျွန်တော်တော့မြင်တယ်ပေါ့လေ
ဆရာနာရှင်ကိုဆန့်ကျင်ကြောင်းမပြနိုင်သူတွေအတွက်နဲ့ဆရာနာရှင်လက်အောက်မှာပုံမှန်သွားလာလှုပ်ရှားနေကြသူတွေအတွက်ဒီဆန္ဒပြမှုတွေဟာမြန်မာနိုင်ငံဟာဆရာနာရှင်လက်အောက်ကမလွတ်မြောက်သေးကြောင်းသတိပေးမှုဖြစ်စေတယ်လို့လည်းကိုလွမ်းသူကပြောပါတယ်
လုံချောင်းမှုတွေကနေပြီးတက်ဆိုင်ရာဒီနိုင်ငံတကာမီဒီယာတွေရောဟောပြီးရင်ဒီပြည်တွင်းမီဒီယာတွေရောကျွန်တော်တို့ကတော့တကယ်ခြားပြနိုင်ကြအဖြစ်အကြောင်းကြောင်းကြောင့်ဟိုဒီဟိုပေါ့ဒီလုံချောင်းလို့ဟိုလုံချောင်းကိုခက်ခဲတဲ့ဒီဒေတာကဒီလိုဆိုခုနကမှပြောလို့အချို့ဒီပုံမှန်ဖြစ်နေတဲ့လူတွေကောင်မှဟိုဒါကိုမြင်လိုက်ခြားအဖြစ်တစုံတရာပေါ့နော်သူတို့ပုံမှန်ဖြစ်နေတဲ့စုကောငါတို့တိုင်းပြည်ဟာပုံမှန်ဖြစ်နေလေဘူးပေါ့နော်ဒါဟာအာဏာရှင်အောက်မှာရောက်နေတယ်ဆိုတော့ဒါကငါတို့ပြန်ပြီးတော့ဟိုကြောက်ရည်တွေးအေးပြီးတော့အဲ့တိတ်ချိတ်သွားမှုမဖြစ်ချင်ဘူးကိုကျွန်တော်တော့ပြောချင်တယ်ဗျအဲ့လိုမျိုးဆိုတော့ကျွန်တော်အကျိုးတရားမှုကြမယ်လို့ကျွန်တော်တော့ရှိနေတယ်ဗောလीနော
်စကိုင်းတိုင်းကလေးမျိုးကဆရာနာရှင်စံကျင်ရေးဆန္ဒပြစစ်ကြောင်းဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့နှစ်နှစ်ပြည့်ကနေဒီကနေ့အထိတရက်မပြတ်ဆရာနာသိမ်းမှုကိုစံကျင်ဆန္ဒပြနေကြတာပါကလေးမျိုးမှာစစ်ကောင်စီကမျိုးနဲ့အနီးတစ်ဝိုက်ကျေးရွာတွေကိုနယ်မြေရှင်းလင်းရေးထိုးစစ်တွေလှုပ်လေရှိပေမဲ့ဒေသခံတွေကတော့နေစင်မပြတ်အခက်ခဲတွေကြားကဆန္ဒပြနေကြသေးပါကလေးမျိုးအမျိုးသမီးတပိတ်ဦးဆောင်သူကတော့ဒီနှစ်နှစ်အတွင်းမှာတော်လှန်ရေးဟာမပြီးသေးပေမဲ့တိုးတက်မှုတွေရှိလာနေတယ်လို့ပြောပါတယ
်များတော့ချင်းခုနောက်ပိုင်းကျွန်တော်တို့မြို့ပေါ်လေးတနေရာပဲဟိုစစ်ကောင်စီပိုင်တာပေါ့နော်ကျန်တဲ့နေရာအကုန်လုံးကတော့ကျမတို့ဒီ PDF ကပေါ့နော်ဒီလက်နက်ကိုင်းတွေတိုင်းအကုန်လုံးတင်ထားနိုင်တဲ့အခြေအနေပေါ့နော်ဒီမျိုးတော်တနေရာလေးပဲကွက်တယ်ကျမတို့တွားလို့မရတာပေါ့ကျန်တဲ့အကုန်လုံးကျမတို့ဟိုလှုပ်ရှားလို့ရတယ်ဗျာဟုတ်အခုနှစ်နှစ်ကျော်လာတာနဲ့တော်လိုင်းရေးကြားတယ်မပြီးသေးဘူးပေါ့ဗျာတော်လိုင်းရေးမပြီးသေးဘူးဆိုရင်မှဟိုထင်နေတဲ့လူတွေတော်လိုင်းရေးတကယ်လုံးလုံးမပြီးတာတော့ဟုတ်တယ်ဒါပေမဲ့ကျမတို့နှစ်နှစ်ဆိုတဲ့အလျောက်မှာအရင်တော့ဆိုကျမတို့ဒီတွားကျင်တဲ့ဟိုဒီတွားကျင်တဲ့နေရာရွာရွာတွားလို့မရတဲ့နေရာအခုဆိုကိုဖာနဲ့ကိုလွတ်လွတ်လပ်လပ်ရတယ်ရွာပိုင်းနေဆိုလို့ရှင်လေနေတွားနေနိုင်ဘူးအဲ့ဒါအဲ့ဒီတရေအစားနည်းနည်းကျမတို့တော်လိုင်းရင်းမှာအောင်နေပြီလို့ပြောလို့ရပါပေါ့နော်ကျမတို့မျိုးပေါ်လေးတနေရာမှာလဲတွားလို့မရတဲ့အနေထားလေ
ဆရာနာတိတ်မှုကြာလာတဲ့အများသခိုင်းတိုင်းကပြည်သူတွေဟာစစ်တံကိုခံကြရပေမဲ့အာနာတိတ်မှုစန့်ကျင်ရေးတွေမှာအရင်ကထက်ပိုပြီးတက်တက်ကြွကြွပါဝင်လာနေကြတယ်လို့ပြောပါတယ်
အာနာဒိန်တော့အထက်ဆိုင်ကိုဆိုးတယ်ဗျာဘာဖြစ်လို့ကိုနိုင်တရားလို့ခံထားရတဲ့လူတွေဆိုတော့သူတို့တွေကအရင်ကအာဒီတော်လန်ရေးနဲ့ဒီအာနာဒိန်တော့လုံးဝအာတိခါတာစိတ်ဝင်စားခဲ့တဲ့လူတွေတောင်မှအခုဆိုရင်ကိုနိုင်ခံရတာတွေမတရားတာတွေသူတို့မြင်လက်တွေ့မြင်နေရတာတည်တဲ့ပြည့်အရင်တော့အထက်ပိုတက်ကြွတယ်ဗျာကျမတို့ဘာဖြစ်လို့ဆိုတော့ကျမတို့ကဒီလူလူနဲ့အတူတူအများကြီးအတူတူတွားလာနေကြလှုပ်ရှား lepun tadi ni ni jadi tu tu sedih tu malu kau ni ni ya jadi tu 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 malu tu sama tu luar leh tak yang tu tuan ni balik jadi sekarang siapa tuan ni deh oh oh misio leh yuari bukan misio leh yuari macam yang ni ni sekarang leh yuari tu bukan sejauh ni jadi
sejaya nenye siling ye tuan ni dah buat rezau sekarang ni ada mah oh eh semua terbi ni jaya le sekarang ye juga tenye bobi tuan ni balik ပြည်သူကာကွယ်ရေးတပ်PDF တွေဟာဒီဒေတာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ဒီအရင်နဲ့PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲပါတယ်။ဒါပေမဲ့လည်းဒေတာခံတွေကတော့ဒေတာရင်းကျေးရွာတွေကိုမီးရှို့ဖျက်ဆီးသူတွေဟာစစ်ကောင်စီတပ်တွေဖြစ်တယ်လို့အခိုင်အမာပြောဆိုကြပါတယ်ရှ
ပြည်နယ်မှာ မြန်မာပိုင်း အစီအစဉ်ရဲ့ အင်္ဂါနေ့ ညပိုင်း ထုတ်လွှင့်ချက်တွေ ဖြစ်ပါတယ် ခုဆက်ပြီးတော့ မော်လမြိုင်မြို့မှာ ရိုဟင်ဂျာ 25 ဦး ဖမ်းဆီးခံရတဲ့ တဲ့တင်ကို ပြောပြပါမယ် မွန်ပြည်နယ် မော်လမြိုင်မြို့မှာ ပြီးခဲ့တဲ့ ခရစ်စမတ် နေ့ ဒီဇင်ဘာ 25 ရက်နေ့က ရခိုင်ပြည်နယ်ဘက်က လာတဲ့ ရိုဟင်ဂျာ အယောက် 20 ကျော် ဖမ်းဆီးခံခဲ့ရတယ် လို့ ရိုဟင်ဂျာ အရေးလှုပ်ရှားသူတွေက ပြောပါတယ် ရခိုင်ပြည်နယ် အတွင်းက မွတ်စလင်တွေ ဟာ လူကုန်ကူးသူတွေရဲ့ ပြစ်မှတ် ဖြစ်လာနေပေမဲ့ ကာကွယ်ပေးနိုင်မှု အားနည်းတယ် လို့ လည်း ရိုဟင်ဂျာ အရေးလှုပ်ရှားနေသူတွေက ထောက်ပြကြပါတယ်
ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုငိမ့်ညားကပြောပြပေးပါပါခင်ဗျာ။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်ခရစ်စမတ်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့လှိုင်ရက်ကွက်အုပ်ဖို့လမ်းက9ရက်တိုက်မှာမွတ်စလင်အယောက် 20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူတွေဟာအမျိုးသားဆက်သုံးယောက်နဲ့အမျိုးသမီး12ယောက်ဖြစ်ပါတယ်။လက်ရှိမှာတော့သူတို့ကိုထိန်းသိမ်းစစ်ဆေးနေတယ်လို့ရိုဟင် ောင်ကိုပွဲစားတွေအဲ့ဒီမှာလူစုကြတယ်သူတို့လာတာတော့ဟိုအတူတူမောင်းတော့ဘူးဒီတော်တို့အနေနဲ့ရဲရဲဘက်ကခိုင်နေနေရတယ်လူညာတွေအဲ့ဒီနေရာကိုစုပြီးတော့ပွဲစားတွေခေါ်လာတယ်သူတို့ဆက်လီပေါ်မှာအဲတက်ဆိုင်ရဟိုဘာခေါ်မလဲဒီသူတို့နဲ့ဆိတ်ဆက်ထားတဲ့လူတွေရဲ့လူငယ်ကြီးကိုယူပြီးတော့ဆက်လီပေါ်တင်ပြီးတော့သူတို့ဒီဘက်ကိုလာကြတာပေါ့နော်ဒီဘက်ကလာပြီးအယောက်ဒီဟိုရောက်တယ်သူဆက်လီတွေကဖမ်းမိတာရှိတယ်တချို့ဆက်လီတွေကဖမ်းမမိတော့သူတို့ကိုလူအုပ်စုခွဲပြီးတော့ပွဲစားတွေအဆက်နဲ့တနေရာခေါ်ထားတယ်အဲ့ဒီကနေကားနဲ့တည်တာပေါ့နော်တွားကျင်တဲ့နေရာကဒီအတူတူပြတော့အဲမလေးရှားတို့နော်ပြီးတော့တချို့တွေကတော့ရန်ကုန်ပေါ့
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ Ranger တွေဟာဒေတာတွင်ကူးတန်းသွားလာခွင့်မရှိတာမို့လူကုန်ကူးတွေကတဆင့်ရန်ကုန်နဲ့တခြားပြည်ပနိုင်ငံတွေကိုတရားမဝင်ထွက်ခွာဖို့ကြိုးစားကြရမှာအခုလိုမကြာခဏဆိုသလိုဖမ်းဆီးခံကြရပါတယ်ဒါပေမဲ့လည်းဒုက္ခသည်စခန်းတွေကနေဤမျိုးမျိုးနဲ့ထွက်ခွာသွားလာမှုတွေကရှိနေသေးပဲလို့မွတ်စလင်အတိုင်းဝိုင်းကပြောပါတယ်ရခိုင်ဒေတာတွင်မှာသူတို့ကိုခရီးသွားလာခွင့်ပိတ်ပင်တာကန့်သတ်ထားတာတွေကြောင့်လည်းဒါတွေဟာလူကုန်ကူးသူတွေရဲ့မျက်စိကျစရာအခြေအနေတစ်ခုဖြစ်နေတယ်လို့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်
။လူမောင်ကိုပေးတာတမားတွေကမျက်စိကျစရာကဘာမှသာစီအဟန့်တမရှိတဲ့ပုံစံဖြစ်နေတဲ့အတွက်သူတို့ကလွတ်လွတ်လပ်လပ်ပိုင်ခွင့်ရသွားတဲ့သဘောဖြစ်နေတယ်။ဒီကြောင့်မဖြစ်နေကြောင်းပါနော်။ဒါကြောင့်ကလူမောင်ကိုပေးတာတွေကမျက်စိကျစရာရှိတဲ့စားကွက်လိုဖြစ်နေတယ်။စက်ပြက်လိုဖြစ်နေတယ်။အဲ့ဒီစက်ပြက်ကအသာစီမရှိတဲ့ပုံစံဖြစ်နေတယ်။အသာစီမရှိတဲ့သဘောကသက်ဆိုင်ရာလူကြီးတာဝန်ယူထားတဲ့လူတွေကဘယ်သူမှအသာစီမလုပ်ကြဘူး။မလို့ကြတဲ့တဲ့လွှတ်စီရလို့ဝင်ငြိယာဝင်သက်စီတော့သက်တင်တဲ့တဲ့ပုံစံဖြစ်နေတာပေါ့နော်ဝင်လို့တော့မရဘူးထက်တဲ့ပုံစံမျိုးဖြစ်နေတာပါအဲ့လိုသဘောတော့ဖြစ်နေတယ်အဓိကအဲ့ဒါပါပဲ
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရန်ကုန်တိုင်းလှဲကူးမြို့နယ်ဘာလာကျေးရွာအနီးမှာတေဆုံးနေတဲ့ Ranger 73ဦးရဲ့အလောင်းတွေကိုလည်းတွေ့ရှိခဲ့ပါတယ်သူတို့တွေဟာရခိုင်ပြည်နယ်ဘက်ကနေထွက်ပြေးလာပြီးလူပွဲစားတွေခေါ်ဆောင်လာချိန်အသက်ရှူချက်တေဆုံးခဲ့တာဖြစ်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရန်ကုန်တိုင်းအေအူရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းကမြို့နယ်တချို့မှာဖမ်းဆီးခံခဲ့ရတဲ့ရိုဟင်ဂျာ1000နီးပါးရှိပြီဖြစ်တယ်လို့ရိုဟင်ဂျာအရေးလှုံရှားနေသူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပါဘူးခင်ဗျာ
မော်လမြိုင်မြို့မှာရိုဟင်ဂျာအယောက်20ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းကိုငင်းချန်းကတင်ပြပေးခဲ့တာပါခင်ဗျာ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါကျွန်တော်တို့အခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTubeလူမှုကွန်ရက်ဆမျက်နာတွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နေကြပါရခင်ဗျာမကြခင်တိဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍနဲ့အတူသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်မတွေတင်ပြပေးသွားမှာပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖဲယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။တရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာဝိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်နဲ့အတူရခိုင်ပြည်နယ်အတွင်းစားနပ်ရိက္ခာတည်ဆောင်ရေးလုပ်ငန်းတွေအခက်အခဲရှိနေတဲ့အကြောင်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်ပါတို့ကိုတင်ပြပေးသွားမှာပါ။ပထမဦးဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ AA လက်နက်ခိုင်အဖွဲ့အကြားအလို့သဘောအပြစ်ခတ်ရဆဲထားတာအချိန်ကာလအားဖြင့်တလားရှိလာပါပြီ။ဒေတာရင်းကုံစီတဲယူခွင့်ကတော့အကန့်အသတ်တွေဆက်ရှိနေပြီးစစ်ဘေးရှောင်နေစီအကူအညီရောက်နိုင်မှုကလည်းကန့်သတ်တာတွေရှိနေတော့မယ်လို့ကူညီရေးအဖွဲ့တွေနဲ့စစ်ရှောင်တာဝန်ခံတွေကပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုဝင်းခမောင်ကပြောပြပေးပါပါခင်ဗျာ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနှစ်ဖက်ဆွေးနွေးမှုကတဆင့်မြေပြင်မှာပစ်ခတ်တိုက်ခိုက်မှုတွေရက်စဲထားတယ်လို့စစ်ကောင်စီပြောကြရာကပြောဆိုထားပါတယ် AA ဘက်ကလည်းရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့လူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့နှုတ်အားဖြင့်အပြစ်ခတ်ရက်စဲယူထားတယ်လို့ပြောပါတယ်ရခိုင်ပြည်နယ်မှာအခုလိုလက်နက်ကင်ပစ်ခတ်မှုတွေရက်စဲထားတာတလားရှိပြီဖြစ်ပေမဲ့ကုံသွေးကြီးကန့်သက်ချက်တွေဆက်ပြီးရှိနေလို့အခက်ကြုံနေရတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးစစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ပစ်ခတ်ရက်စဲတာကဘယ်လိုပြောမလဲကျွန်တော်မြင်တာကတော့ဟိုတစ်ဖက်ကနိုင်ငံရေးအခြေအနေတွေ့လာလို့ဒလောစင်ရက်လိုက်တာပဲရှိတယ်ငင်းရမ်းတာမဟုတ်ဘူးလေလုံးဝအပြစ်ခဲရက်စဲတာလည်းမဟုတ်ဘူးခဏတာဒီနေ့ဖြစ်နေကြတော့ပြောလို့မရဘူးကျွန်တော်တို့ကလေအော်မနော်အော်ဒေါ်လာဆိုကျွန်တော်တို့ဘာလဲတွေ့ရလဲဆိုတော့ဦးစီးပေးချောင်းပါနော်စီးပေးချောင်းလေးဆိုစာနာရေးကားတွေကိုစံနေပို့လို့မရဘူးဟိုနော်စီဝေါ်တွေပို့လို့မရဘူးက ICRC တောင်မှကျွန်တော် TA ဆိုတာရှိတယ်ကျွန်တော်အဲ့ဒါတွေကိုဒီကိုမရနိုင်ဘူးလေဒါကြောင့်စီးပေးချောင်းတွေရှိတဲ့နေရာတွေမှာဟိုစာနာရေးကားတွေအခက်အခဲတွေ့တော့နောက်တစ်ခုကကျွန်တော်တို့ public ကဒီဆက်မှာကြာတော့ဆိုင်ကပြည်ချင်းနဲ့အဲဒီမှာပါတယ်ဆိုတော့ဟိုစားတော့ကိုတွေချစ်တဲ့တော့အဲ့ဒီမှာစီးရင်မှုတက်မှုကပို့ပြီးတော့မြင့်တက်လာတာပဲတကယ်ပေါ့နော်
အပြစ်ရဆဲထားတဲ့အချိန်မှာကုံစီတဲဆောင်ကွင်းကနေဆက်ရေးရဝင်ကြီးရဲ့ခွင့်ပြုချက်ကိုစောင့်ယူနေရတယ်လို့ပြောပါရယ်ကုံစီတဲယူကွင်းကန့်သက်ခံရတာကြောင့်စစ်ချောင်စခန်းတွေမှာရှိနေသူတွေစီအကူအညီရောက်ဖို့ကလည်းခက်ခဲနေပါရယ်စစ်ချောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းအပေါ်ကန့်သက်တာမျိုးတွေမလုပ်ဖို့ကြောက်တော်မျိုးနယ်မှာရှိတဲ့စစ်ချောင်စခန်းတစ်ခုရဲ့တာဝန်ခံတဦးကလည်းတောင်းဆိုထားပါရယ
်စစ်ချောင်စခန်းတွေပေါ့နော်ခုလတ်လောအချိန်တွေမှာတော့ဟိုပါအသွားလာနေလဲဟိုပါပေါ့နော်မလို့ချက်ချက်တော်လို့ရတယ်ပေါ့နော်ဒီခံကြတော့လေစကောဗီနိုဟိုပေါ့နပါနားလည်းမုန်းနေပိုက်ကက်ဟိုတော့ရှစ်ဆပြီးတော့ဟိုပေါ့နော်ညင်းချမ်းရဲ့တဘောဆောင်ပြီးရပေါ့နော်ဒီစစ်ချောင်းတွေပြည်သူတွေပေါ့နော်ဒီရက်ဆက်နဲ့ပေါ့နော်သူတို့ရက်ဆက်နဲ့ဟိုခွင်းရည်တွေဟိုလာလူတဲ့အဖွဲ့စည်းတွေပေါ့နော်စစ်ကောင်စီဘာခါလဲဟိုပေါ့နော်ဒီတားမြစ်တာတော့ဟိုကျွန်တော်ကဘလော့ဆီချင်ဘူးပေါ့နော်ဒီစစ်ချောင်းတွေကဟိုပေါ့နော်အထောက်ပံ့ရမှာသူတို့ဘဝတွေကဟိုရှစ်ဆတော်လို့ရမယ်ဆိုတော့ဟိုအထောက်ပံ့တယ်ကိုလောလောဆီမှာတော့ကျွန်တော်အနေနဲ့ဟိုပါပေါ့နော်လောလောဆီချက်ဟိုစစ်ကောင်စီဘာကလည်းဟိုတားမြစ်တာတော့မဖြစ်စီရဘူးဆမ်းပ
ါကုံစီကန့်သက်ချက်တွေရှိနေတဲ့အပြင်ကားတွေနဲ့မော်တော်အသွားလာလဲနှဲသွားလို့တဲယူစည်းကပိုးပြီးများလာတယ်လို့ပြောပါတယ်အရင်ကစစ်တွေကနေမြောက်ဦးကိုတက်တောင်းပေးရတဲ့ခီးစိတ်ကအခုဆိုရင်2000လောက်ပေးပြီးသွားနေရတယ်လို့ဆိုပါတယ်အခြေခံကုံစီတဲဆောင်ခွင့်ကအစခွင့်ပြုချက်ရယူနေရပြီးတော့ဆောင်ဆိုင်ရတဲ့အချိန်ကာလကြာမြင့်တာကလည်းတချို့ကုံစင်းနှုံးတွေတက်ရတဲ့အကြောင်းရင်းဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ
်။ခိုင်ပြည်တွင်းတွေမှာပေါ့ဒီနေ့တည်းမှာပေါ့နော်။လူကြီးတော်မောင်တော်ကျောက်တော်မြောက်ဦးမင်းပြားပေါ့နော်။အဲ့ဒီ၆မြို့တွေကြာတော့သူကဒီအကုန်လုံးပိတ်ထားတာပေါ့နော်။ဟိုအန်ကအစပေါ့နော်။မျောလို့ရတယ်။တခြားဖြေဝဆော်လို့ပစ္စည်းပေါ့နော်။ဒီလက်နေပထမဦးခေကနေသုံးပေါ့ဆော်လို့ပစ္စည်းအဖြစ်သူကကန့်ကတ်ထားတာပေါ့နော်။မျောလို့ရမယ်။ဟိုကာကွယ်ရေးစနစ်မှာရှိတဲ့နေရာရဝန်ကြီးပေါ့နော်။ကျော်ရီချရတယ်ကန့်တက်ထားတာပေါ့နော်တော်လို့လာလို့သူကတော့တော်လို့ရတယ်ဖြစ်စီတွေကတော့အရင်လိုအရင်လုံးကလိုလက်လက်လက်တော်လို့မရပါဘူးခင်ဗျာဖြစ်စီတစ်ခုကအရင်ဆိုရင်ကျွန်တော်တို့ဆိုပါဆိုဟိုဓမ္မီဟောတာတဲ့ဒီစစ်တေကနေနေကိုတင်ထောင်ပဲရှိရတယ်အခု3000လောက်ဖြစ်သွားတယ်ကျွန်တော်တို့ကပြတ်သွားတာလေပို့ဖို့တဲ့ဟိုတော့ခွင့်ပေါ့နော်ပတ်စပို့နဲ့ပါမစ်ဆိုတာရှိ အဲ့ကောင်တို့လည်းလည်းမရနိုင်ဟိုတပည့်မရခြင်းမလည်းရတယ်ပြီးတော့ဗုဒ္ဓရလည်းမော်တော်တို့ကားတို့ကြတော့လည်းဖက်ရှင်တို့ထွက်လို့မရတော့ဘူး
အပြည့်ရက်ဆဲထားတဲ့ရခိုင်ပြည်နယ်မှာအခုလက်တလောတိုက်ပွဲတွေညှိနေပေမဲ့စစ်ချောင်စခန်းမှာရှိတဲ့ဒုက္ခသည်တွေကတော့သူတို့ရဲ့နေရပ်ကိုပြန်နိုင်ဖို့အစီအစဉ်မရှိကြသေးပါဘူး။နေမီလုံခြုံရေးအခြေအနေကြောင့်ဖြစ်တယ်လို့စားတောက်နေထိုင်ဖို့ခက်ခဲတာကြောင့်လည်းပါတယ်လို့ပြောပါတယ
်။ကိုဝင်ခမောင်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ခအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါ။အခုဆက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။တဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်ပြီး2022ခုနှစ်အတွင်းထင်ရှားတဲ့အဖြစ်အပျက်တွေကိုတင်ပြပေးပါမယ်။တဘာဝကဘာတဝန်းဥတုရာသီပြောင်းလဲဖောက်ပြန်မှုအမျိုးမျိုးနဲ့ရင်ဆိုင်နေရချိန်မှာထိခိုက်ပျက်စီးမှုတွေတိုးလာတာလည်းရှိသလိုတိုးတက်ပြောင်းလဲလာတာလည်းရှိပါတယ်။ဒါပြင်ဥတုရာသီပြောင်းလဲမှုအပြင်တဘာဝပတ်ဝန်းကျင်အပါအဝင်ဇီဝကေဟစနစ်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့အစည်းရဲ့ဦးဆောင်မှုနဲ့ရောနိုင်ငံတစ်ခုချင်းစီအလိုက်ဆောင်ရွက်နေတာတွေကိုပါနန်းလောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ကုလသမဂ္ဂကတော့ဥရယာတီပြောင်းလဲမှုဟာဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အခက်အခဲဆုံးကိစ္စဖြစ်တယ်လို့ပြောပါရယ်ဆက်ယုံအလုံယုံနဲ့ရင်းမောင်းဆောင်ကထွက်တဲ့ကမ္ဘာတန်ငွေတွေကြောင့်ကမ္ဘာအပေါ်ချိန်မြင့်တက်ရာကရေခဲတောင်တွေအကြီးပြိုတာပင်လယ်ရေမြင့်တက်တာကမ္ဘာတွေပြိုတာပြင်ထန်တဲ့ရာသီဥတုတွေပေါပေါလာတာအပူလိုင်းအေးလိုင်းတွေဖြစ်တာကူးဆယ်ရောဂါပြန်နနာတွေအပြင်ဆိုက်ပျိုးသီးနှံတွေအထွန်းနှုန်းကျဆင်းတာတွေဖြစ်လာတယ်လို့ကုလသမဂ္ဂကပြောပါရယ်ဒါကြောင့်လဲဖလုံအိမ်ထန်းငွေတွေအကြီးအကျယ်လျှော့ချနိုင်ရေးကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့နိုင်ငံဆောင်ဝိုင်းဝန်းလုပ်ကိုင်နေကြပေမဲ့အပူချိန်ကတော့ဆက်ပြီးတော့တက်လာနေသေးပါဆက်မှုထုံကားစကာလာမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်နဲ့တက်တမ5ဒီဂရီတိုးမလာရေးပါရီသဘောတူညီချက်နဲ့လုပ်ကိုင်နေကြပေမဲ့တချို့ဒေသတွေမှာအပူချိန်ကတက်တမ7ဒီဂရီတိုးပြီးသွားပါပြီရှေ့ဆက်ဖလုံအိမ်တန်းငွေထုတ်လုပ်မှုတွေတိတိတသားမလျှော့ချနိုင်မှုဆိုရင်တော့တဘာဝဘေးဒဏ်တွေထိမ့်မနိုင်အောင်ဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကစတိုက်သတိပေးနေတာပါဆမ်မိုအင်အားကြီးနိုင်ငံတွေကြောင်းယာဒီဥတုပူနွေးလာတာဖြစ်ပြီးဖောက်ပြန်မှုဒဏ်ကိုဆင်းရဲတဲ့တိုင်းပြည်တွေကခံရတာဖြစ်တယ်လို့ဥတုယာဒီဆိုင်ရာပညာရှင်တွေကထောက်ပြပါရယ်။ဒါကြောင့်လဲယာဒီဥတုဖောက်ပြန်မှုဒဏ်ခံရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုယော်ကြေးပေးရေးတီးတန့်ရမွေထားမဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥတုယာဒီညီလက္ခဏာ COP27 ကဆုံးဖြတ်ချက်ချနိုင်ခဲ့ပါရယ်။ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့ကုလသမဂ္ဂအကြီးအကဲကသတိပေးပါရယ်
။ But clock is ticking and trust keeps eroding.
ကျမုံငွေအထွက်သဘောတူညီချက်ရခဲ့ကြပေမဲ့ဥဒုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းကိုဘလို့ဖြေရှင်းကြမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်သေးပါဘူး။ခုနှစ်ပိုင်းတွင်မှာပဲဩစတြေးလျတိုက်ကနေအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းစံချိန်တင်တော်မီကြီးတွေလောင်ကျွမ်းခဲ့တယ်လို့အာဖရိကအရှေ့အလယ်ပိုင်းနဲ့အာရှတိုင်းမှာလည်းစိုက်ပျိုးသီးနှံတွေအထွက်နှုန်းကျဆင်းခဲ့ပါတယ်။အာနာတိကတိုက်မှာလည်းအပူချိန်ကမကြုံစဘူး20ဒီဂရီအထိမြင့်တက်ခဲ့တာပါ။ဥဒုယာသီပြောင်းလဲဖောက်ပြန်မှုနဲ့ဆက်ဆက်ပြီးတော့ဟာရီကိန်းမုန်တိုင်းကြီးတွေအပူလိုင်းတွေနဲ့ရေကြီးရေရှမ်းမှုတွေကလည်းတစ်နှစ်ထက်တစ်နှစ်စံချိန်တင်ဆိုးဝါးလာတာကိုတွေ့မြင်နေရပါတယ်။ထိရှားတဲ့ဥပမာတစ်ခုကတော့ပြီးခဲ့တဲ့ဇူလိုင်လလောက်ကပဲပါကစ္စတန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသက်ထန်ပြီးတော့ရေကြီးရေရှမ်းခဲ့တာမှာလူရေ33သန်းထက်မနည်းရေဘေးတင့်ခဲ့ရပြီးတော့အင်ချီသသန်းကျော်ပျက်စီးပြီးစာတင်ကျောင်းတွေ၊ကျမရဲ့အဆောက်အဦတွေနဲ့လန်ဒရာတွေပျက်စီးခဲ့ရတာပါ။ကမ္ဘာတရံစားတာရင်းမြစ်တွေနဲ့ဥတုရာသီအရေးစောင့်ကြည့်လေ့လာနေတဲ့ Washington ခြေဆိုင် World Resources Institute ကဥတုရာသီတန်ခိုင်ရေးလုပ်ငန်းအဖွဲ့ကောင်ဆောင် Rebecca Carter က VOA ကိုအခုလိုပြောပါတယ
် Is indeed much more likely to have occurred because of climate change.
ဥတုရာသီပြောင်းလဲမှုအကျိုးဆက်ကြောင့်ပါကစ္စတန်မှာရေဘေးဖြစ်လာရတာပါ2010ခုနှစ်တုန်းကလူ2000ကျော်သေဆုံးခဲ့ရတဲ့ပါကစ္စတန်ရေဘေးနဲ့တော့အခုဖြစ်ရက်ကမတူပါဘူးအဲ့ဒီတော့ကတော့တစ်ချိန်တည်းမိုးသက်ထန်ရာကနေရေကြီးခဲ့တာမျိုးမဟုတ်ပါဘူးအခုလိုသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေရှမ်းမှုမျိုးတွေမဖြစ်အောင်ကြိုတင်ကာကွယ်လို့လည်းမရနိုင်ပါဘူးဒါပေမဲ့လည်းရှိထားတဲ့သဘာဝဘေးဒဏ်သတိပေးစနစ်မျိုးတွေမရှိတဲ့အတွက်လောက်ရကန်ရတာပိုးပြီးတော့ခက်ခဲစေပါတယ်အာလီဝန်နေသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုစနစ်တွေကမ္ဘာတဝန်းတိုးချဲ့တက်ဆင်ဖို့ကုလသမဂ္ဂကလည်းအကြံပြုနေပါတယ်နိုင်ငံတော်များများမှအဲ့ဒီလိုစနစ်မျိုးတက်ဆင်ထားမယ်ဆိုရင်ထိထိရောက်ရောက်လုတ်ကင်ဆောင်ရွက်နိုင်မှာပါလူမှုအတိုင်းဝိုင်းတော်များများမှအဲ့ဒီစနစ်တွေရှိဖို့သတိပေးစနစ်နဲ့အကျွမ်းတဝင်ရှိဖို့ဘေးလွတ်ရာရှောင်တိမ်နိုင်တဲ့နည်းလမ်းတွေဖန်တီးဖို့လည်းလိုအပ်ပါတယ
်ခုလိုသဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအတွက်ရော့ကျေးရမငွေထားရှိပေမဲ့လို့27ညီလာခံဆုံးဖြတ်ချက်ကိုတော့ loss and damage ပျောက်ပျက်ဆုံးရှုံးမှုအတွဲလို့နာမည်ပေးထားပါတယ်တဟာရော့ကျေးငွေရနိုင်ဖို့နေပေါင်းများစွာတောင်းဆိုလာကြတဲ့စီးရဲတဲ့နိုင်ငံတွေအတွက်တော့အောင်ပွဲတရလည်းဖြစ်ပါတယ် ရှင်နဲ့အာရဗ်စော်ဘွားများပြည်တော်စု UAE မှာကျင်းပမဲ့ဥဒုယာသီပြောင်းလဲမှုညှိလာခံကြရင်တရားမဝင်ကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဦးဆောင်သူတွေကဆွေးနွေးကြအောင်ပါခုချိန်မှာဖလုံအိမ်တက်ငွေထမထွက်အောင်လို့ချက်ချင်းရပ်ပြနေမယ်ဆွေးနောင်းကပ္ပအဖိုးချင်းကရှင်းရတယ်မှာဆက်ပြီးတော့မြင့်တက်နေဦးမယ်လို့လည်းဥဒုယာသီအရေးကျွမ်းကျင်သူတွေကပြောပါတယ်ဒါကြောင့်လဲဖလုံအိမ်တက်ငွေထုတ်လို့မှုကင်းမဲ့ပြန်ပြည့်မြဲစွမ်းရည်နဲ့ထုတ်ယူကြဖို့သက်ဆိုင်ရာအစိုးရဘက်ကအကြီးအကျယ်ရည်ရည်မြွနာဖို့လို့သလိုဈေးကွက်စီးပွားရေးဆိုင်ရာမူဝါဒတွေပြောင်းလဲရေးဆွဲမှဖြစ်မယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်။ကဘာအရရကဥဒုအရာသည်အရေးတက်ကြွလှူရှားနေကြတဲ့လူငယ်လူရယ်တွေကလည်းသူတို့ရဲ့အနာဂတ်ကိုမဖျက်ဆီးဖို့စကလုံးတွေနဲ့တည်းမဟုတ်ပဲလှူရှားမှုနဲ့တည်တည်ပြဖို့ကဘာကောင်းဆောင်တွေကိုတိုက်တွန်းတောင်းဆိုနေကြတာပါ။လက်ရှိမှာတော့ကာဗွန်တက်ငွေထွက်တဲ့လုပ်ငန်းတွေအပေါ်ကာဗွန်အခုံးကောက်ယူပြီးတော့ဥဒုအရာသည်အရေးကန့်တွဲနေတဲ့နိုင်ငံပေါင်းက28နိုင်ငံရှိပါတယ်။ဥရောပနိုင်ငံအတော်များများနဲ့ကနေဒါ၊စင်ကာပူ၊ဂျပန်၊ယူကရိန်းနဲ့အာဂျင်တီးနားတို့လည်းပါဝင်တယ်လို့2019 ODEC Tax Energy Use အစည်းအဝေးခါသာမှာဖော်ပြပါရယ်။ဒါပေမဲ့လည်းကြောက်မီရဲထုတ်လုပ်မှုကဏ္ဍမှာကောက်ယူနေတဲ့ကာဗွန်ခွန်ကနေလို့နေလို့လည်း OECD အစည်းအဝေးခါသာကထောက်ပြပါရယ်။ဆွီဒင်နိုင်ငံမှာတော့ကာဗွန်တံတန်းထွက်ရင်အမေရိကန်ဒေါ်လာ129ဒေါ်လာအခွန်ဆောင်ရသလို1995ခုနှစ်နောက်ပိုင်းကာဗွန်တက်ငွေ25ရာခိုင်နှုန်းလျှော့ချနိုင်ချိန်မှာနိုင်ငံစီးပွားရေးကတော့85ရာခိုင်နှုန်းတိုးတက်လာပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာလူဦးရေတိုးပွားလာတာလူနေအိမ်ခြေတိုးချေတာနဲ့ဆန္ဒရေးခါလိုအပ်ချက်တွေကြောင့်တဘာဝရင်းမြစ်ထုတ်ယူသုံးစွဲမှုတွေတိုးလာပါတယ်။ဒါကြောင့်လဲစီးပွားကေယာစင်တွေပျက်စီးဆုံးရှုံးလာတာပါ။1990ကနေ2019ခုနှစ်အတွက်မျိုးရုံပြောက်ွယ်သွားတဲ့ကုန်းတွေရင်းနေတဲ့တော်မျိုးစုံကဖျားမြ68ရာခိုင်နှုန်းလောက်ရှိတယ်လို့ကမ္ဘာတော်ရင်သရေဆိုင်ရမုံငွေအဖွဲ့ WWF ရဲ့အစီအစဉ်ကစားတရားမှဖော်ပြပါရယ်။အကြောင်းအမျိုးကြောင့်ဇီဝကေယျစနစ်ထိခိုက်ပျက်စီးရတာဖြစ်ပေမဲ့တစ်တော်တွေမြေရင်းလွင်ပြင်တွေနဲ့လူမှုရောတွေအပြင်ရွှေနွန်တော်တွေကိုဆက်ပြိုရဲအတွက်ပြုတ်ပြင်အသုံးချနေတာကြောင့်အထူးဖြစ်ရတာလို့လည်းအစီအစဉ်ကစားမှထောက်ပြထားပါရယ်။တော်ရင်သရိုက်ဆန်တရားမွေမောင်ခိုရောင်းဝယ်တာကလည်းအရေးကြီးတဲ့အချက်တစ်ခုအဖြစ်ပါဝင်ပါတယ်။2022ခုနှစ်ဒီဇင်ဘာလအထက်မှာတော့တဘာဝပဝန်ချင်းကမ္ဘာရှားပါသရိုက်ဆန်တွေနဲ့ဂေဟတ်စနစ်အတွက်အရေးကြီးလာတဲ့မြင်းနဲ့ရေပြင်းနဲ့နမိတ်30ရာခိုင်နှုန်းကို2030ပြည့်လွန်နေ့မှာဖော်ဆောင်နိုင်ဖို့နိုင်ငံတကာလောက်ကသဘောတူညီလိုက်ကြပါတယ်။ကနေဒါနိုင်ငံမွန်ထရီယယ်မှာကျင်းပတဲ့ချီဝဂေဟတ်စနစ်ဆိုင်ရာကုလသမဂ္ဂညီလာခံကသမိုင်းဝင်သဘောတူညီမှုတရက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ။ဖွံ့ဖြိုးမှုနှိမ်ကြတဲ့နိုင်ငံတွေအပါအဝင်ကမ္ဘာမြေတုနဲ့ရေတုတွေကာကွယ်ထိန်းသိမ်းနိုင်ရေးထူးခြားလာတဲ့သမိုင်းဝင်သဘောတူညီမှုကိုကုလသမဂ္ဂညီလာခံကရရှိလိုက်တာပါ COP15 စီဝကေဟဆိုင်ရာကုလသမဂ္ဂညီလာခံအဆုံးသတ်တဲ့ဒီဇင်ဘာ19ရက်နေ့မှာပဲအဲ့ဒီလိုသဘောတူညီမှုရလိုက်တာဖြစ်ပါတယ်ညီလာခံဥက္ကရာကအခုလိုကြေညာသွားပါတယ
် ဝမ်တေ ဆီ ယီ ဂါ လစ်ချင်းနဲ့ စခ ဂျင်းတန်ဂ
ါ ကျွန်တော်ရှောက်ခဲ့ကြတဲ့ခရီးရှည်ကြီးရဲ့အဆုံးဖြစ်တဲ့ဒီကနေ့ကတော့သမိုင်းဝင်ခါသမန်းနေလည်းဖြစ်ပါတယ်ကမ္ဘာနေရာဆုံးမှာအစည်းအဝေးတော်များကျွန်တော်တို့ကျင်းပခဲ့ပါတယ်ကိုဗစ် -19 ကပ်ရောဂါအဆိုးဆုံးအခြေမျိုးမှာတော့ကျွန်တော်တို့မယံမနာလုပ်ခဲ့ကြပါတယ်နောက်ဆုံးတော့ပန်းနံကိုရောက်လာကြပါပြီကိုမင်းမွန်ထရီယယ်ကမ္ဘာလုံးဆိုင်ရာဇီဝကေယျစနစ်ထိန်းသိမ်းရေးမူပေါင်းနဲ့အတူလုပ်ငန်းတွေကြီးကြပ်ကုကဲမဲ့မူပေါင်းတွေကိုပါချမှတ်လိုက်ကြပါပြီ
ဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ပလတ်စတစ်ညင်ညာမှုပါလွန်ခဲ့တဲ့အနှစ်90လောက်ကတစ်နှစ်ကိုပလတ်စတစ်တန်ချိန်2တန်းလောက်ထုတ်လုပ်ခဲ့ရက2015ခုနှစ်လောက်မှာတော့တနစ်ကိုတန်ချိန်419တန်းအထိရောက်လာပါတယ်။ပလင်ဓမုတ်တရားနဲ့ရောက်လာတဲ့ပလတ်စတစ်အမိုက်တွေဟာနှစ်စဉ်တန်ချိန်14တန်းလောက်ရှိနေပြီးတော့ရင်းနေတဲ့တော်ဝါတွေထိခိုက်ပျက်စီးနေရကြောင်းသိပ္ပံကြားနဲ့တခုမှဖော်ပြပါရတယ်။တချို့ကတော့ကမ္ဘာကြီးတစ်ခုလုံးပလတ်စတစ်နွန်ထဲနေနေပြီလို့တင်စားပြောဆိုကြတာပါ။နေရာချီကြားမှာပျက်စီးတတ်တဲ့ပလတ်စတစ်အမိုက်ပြဿနာတီထက်ပိုဆိုးမလာအောင်ဝိုင်းဝန်းကာကွယ်ဖို့ကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ကြိုးပမ်းနေကြပါပြီ။နွေမာလကွန်ပိုင်းကဥရုဂွေးနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံကညီနိုင်ဆောင်ရေးကော်မတီ INC ရဲ့ပထမအကြိမ်ညီလာခံမှာတော့ပလတ်စတစ်ကိုဘယ်လိုသုံးနေကြသလဲဘယ်လိုစွန့်ပစ်ကြမလဲဒီပလတ်စတစ်အမိုက်ပြဿနာကိုဘယ်လိုထိန်းချုပ်ကြမလဲဆိုတာဆွေးနွေးခဲ့ကြပါတယ် INC ပထမအကြိမ်ညီလာခံကိုအွန်လိုင်းကနေတရားခွင်ရခဲ့တဲ့မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးတက်ကြွလှူရှားသူကိုဟင်းထက်ဦးကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ
်ပမာပြည်ကဟိုဒီ process တစ်ခုလုံးမှာတော်တော်နောက်ကျကြနေခဲ့ပြီဆိုတာကသတိထားရတယ်။တိုင်ဝမ်လည်းပေါ့ကောင်းတယ်ပေါ့။တချို့နိုင်ငံတွေဥပမာကျွန်တော်အရှေ့တောင်အာရှဆိုလို့ရှိရင်စင်ကာပူလိုနိုင်ငံမျိုးဆိုသူ့ရဲ့ပညာရေးစနစ်ထဲမှာအစား plastic ကမကောင်းဘူး။ပြီးတော့ plastic ဆိုတာကမြန်မာရဲ့ plastic တွေမဟုတ်ဘဲနဲ့များစွာရှိနေတယ်။ပြီးတော့ရေထဲကို plastic တွေကဆုံးပြမှုတွေကဘယ်လိုမျိုးလူတွေကိုထိခိုက်နေလဲဆိုတော့နေရာတွေကိုဆွေးနွေးနေကြပြီ။ဒီအတွက်အနာဂတ်မှာဘယ်လိုလုပ်မလို့တူတကဘာလုံးဘယ်လိုလုပ်ကြမလဲဆိုတော့အရာတွေကိုဆွေးနွေးနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံကပလတ်စတစ်ပြဿနာနဲ့ပတ်သက်လို့ဘယ်သူကတာဝန်ရှိမှန်းတော့ကျွန်တော်တို့မသိရအောင်ဒီပလတ်စတစ်နဲ့ပတ်သက်ပြီးတော့ ကိုယ်နိုင်ငံအတွက်မကောင်းဘူးဆိုတာသိရကိုယ်ပတ်ဝန်းကျင်အတွက်မကောင်းဘူးဆိုတာသိရအဲ့ဒီကဘယ်လိုမျိုးအဲဘသူ့ကိုတော့ပြီးတော့အဟိုကျွန်တော်တို့ဘယ်လိုပါဝင်ရမလဲဆိုတာမေးဖို့တာမှမသိရတဲ့လမ်းစာမရှိဘူးဖြစ်နေတယ်
လာမယ့်2023နဲ့2024ခုနှစ်မှာ INC ညီလာခံတဲ့ကျင်းပဖို့ရှိနေပြီးတော့နိုင်ငံအလိုက်နီလန်တိရှာပြီးတီထွင်ကြစားနိုင်ဖို့တိုးတက်မှုတွေကိုပုံမှန်တင်ပြကြဖို့လှုပ်လှပွင့်လင်းစွာလှုပ်ကန်ကြဖို့နဲ့စီးရဲနွမ်းပါတဲ့အတိုင်းမီတွေကိုတော့ငွေကြေးကူညီထောက်ပံ့မှုအပြင်လိုအပ်တဲ့သင်တန်းတွေပေးအပ်ဖို့ကိုလည်း INC ညီလာခံတဲ့ဥလာကြသူတွေကအကြံပြုခဲ့ကြတာပါ2025နှစ်လည်လောက်ကြရင်တော့ပလတ်စတစ်ညဏ်ညာမှုတပ်ဖြစ်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမဖြစ်မနေလိုက်နာကြရမယ်မူဝါဒတရက်ကိုအပြည့်အစုံချမှတ်ကြမှာဖြစ်ပါတယ်။ဒီကနေ့ကမ္ဘာမှာလက်တွေ့ရင်ဆိုင်နေရတဲ့ကြီးမားတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအခြားပြဿနာတွေကတော့တစ်တော်ပြုံးနေမှု၊လေထုညံ့ညမ်းမှု၊ပင်လယ်ရေမြင့်တက်မှု၊ပင်လယ်ရေအက်ဆစ်ဓာတ်ပေါက်မှု၊ငါးအလွန်အကျွံဖတ်မှုတွေပါဝင်ပါတယ်။အခုလိုသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြောင့်တောက်သုံးရင်နဲ့ဆန္ဒရိက္ခာမလုံလောက်တာမျိုးဖြစ်လာမှာကိုလည်းပညာရှင်တွေကအတော်ကိုစိုးရိမ်နေတာပါ။တကဘာလုံးနဲ့ဆိုင်တဲ့ဒီလိုပြဿနာကြီးတွေကိုလူတအူချင်းစီအလိုက်အသိအဖွဲအလိုက်လုံနေုံနဲ့မလွန်လောက်တော့တဲ့အတွက်အစိုးရဘိုင်းကထိရောက်တဲ့မူဝါဒတွေချက်မှတ်ဆောင်ရွက်ဖို့လိုတယ်လို့လည်းပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်ကျမအင်္ဂလာပ
ါတဘာဝပတ်ဝန်းကျင်ထင်းသိမ်းမှုနဲ့ပတ်သက်လို့ဒီနေ့တွင်ဖြစ်ပေါ်ခဲ့တာတွေကိုနားလောင်ကစုစည်းတင်ပြပေးခဲ့တာပါခင်ဗျာဗီအိုအမေရိကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့မညညလူရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီခရီးယံဘာသာဝင်နေတဲ့အထွတ်မြတ်ပွဲတော်တစ်ခုဖြစ်တဲ့ခရစ်စမတ်ပွဲတော်ဟာကမ္ဘာနေရာဒေသတိုင်းလူလူမှာကျင်းပကြတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ဘုရားဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းခရစ်စမတ်ပွဲလမ်းတွေကိုကျင်းပနေကြတာပါ။ဒီထက်မှာထိုင်းနိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ဆင်နွှဲနေကြပါတယ်။ဒီတစ်ပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ကြည့်ကြည့်ကြရမှာပါခင်ဗျာ။
ဒီဇင်ဘာလရောက်ပြီဆိုရင်ခရစ်ယာန်ဘာသာဝင်တွေရဲ့ထွန်းမြတ်ထားတဲ့ယေရှုခရစ်တော်မွေးနေ့ခရစ်မတ်ပွဲတော်တွေကိုကမ္ဘာအနှံ့ကျင်းပကြတာပါထိုင်းနိုင်ငံဘန်ကောက်မြို့ရဲ့အချက်ချာကြပြီးလူစီကားတဲ့နေရာတွေမှာလည်းခရစ်မတ်နဲ့နှစ်သက်ကူးပွဲတော်တွေကိုချိတ်ချိတ်တဲကျင်းပကြပါတယ
်
ကိုမျိုးမြင့်သူနဲ့တငယ်ချင်းတွေကမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလဲပတ်ရောက်နေကြသူတွေပါ
ပြောပါရဲတော်အဲလိုက်တင်တွေကလည်းအစုံပဲမြန်မာပြည်နဲ့နေတော့ကွာဗောဒါမှမြန်မာပြည်လည်းလွမ်းပါတယ်မမြင်ဘူးတာလည်းစားဟုတ်တယ်မစားဘူးတာလည်းစားရတယ်မမြင်ဘူးတာလည်းမြင်ရတယ်ပြီးတော့စိတ်လည်း relax ဖြစ်တယ်လမ်းဆန်းတယ်တော်တော်ကွာတယ်ဗောနော်နိုင်ငံသားနဲ့အဲ့လိုပြည်တွင်းနဲ့ကြော်လေတော်တော်ကွာတာဗောဟုတ်ကဲ့အစောနာဟိုမုတ်စည်းတန်းမှာလေစားခဲ့တယ်တွေ့သည်မြအပင်လေစာရဲ့လည်းတော်တော်မိုက်တယ်အရင်ပဲရှဲပဲဘန်ကောက်လို့တော့မပြောရဘူးအများကြီးပဲအစုံပဲပင်လေစာဆိုလည်းအစုံပဲအစားတော့တွေလည်းတော်တော်ကောင်းတယ်စားလို့လည်းရင်ကောင်းတယ်ဟုတ်ကဲ့
ရီထိုင်းကိုလာလေတဲ့အခိုက်တန့်ပျော်ရွှင်စရာတွေဝဲခြင်းစရာတွေစားခြင်းစရာတွေတွေ့ရမြင်ရကြုံရတဲ့အခါမြမပြည်ကမိသားစုတွေတငယ်ချင်းတွေကိုတတိယမိကြတယ်လို့ဆိုပါတယ်
။ဟောမြမပြည်ကတငယ်ချင်းတွေ
လာကြပါ။
အားရင်လာလေကြပါလို့ပြီးတော့ဒီမှာလည်းအရန်နဲ့ကြွားတယ်လေပြီးတော့လူနေမှုစင်တန်းလည်းကြွားတယ်ပြီးတော့သူတို့ကိုလည်းရောက်စေခြင်းတယ်။ဘာဖြစ်လို့အောင်ဆိုတော့မထိတွေ့ဘူးတဲ့အရာတွေကိုဒီဘန်ကောက်မှာအများကြီးထိတွေ့လို့ရတယ်အမြင်လဲကျင်ပဲပြီးတော့မစားဘူးတဲ့စားတော့တွေ fashion တွေဆိုလို့ရှိရင်လည်းအရန်လန်းတယ်ပေါ့နော်ပြီးတော့ discount ချတဲ့ sign တွေလည်းအများကြီးပဲအဲ့တော့ကျော်စီတက်တတနဲ့ဝယ်လို့ရတယ်ပေါ့နော်ဟုတ်ကဲ့
Joy is so together la 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 la
ချူလလောင်ကောင်တက်ကတူနဲ့မိဟီရောတက်ကတူမှာတက်ရောက်နေကြတဲ့ဟင်ခန်းနဲ့ဆူဆူတို့တငယ်ချင်းမြောက်ကလည်းဒီခရစ်စမတ်ဈေးပွဲတော်ကိုရောက်လာကြတာပါ။
အာဒီမှာအဲ့လိုလွလွလပ်လပ်ပြီးလို့ရှိရင်သွားရတော့ကိုမိသားစုရောသွားတော့ပေါ့ဘုမကျတော့အဲ့လိုစိတ်ကဒီလိုမပြောရဘူးလေလွလွလပ်မှုရအဲ့ဆိုဒီမှာကိုကလည်းဒီမှာရောက်နေတော့ကံကောင်းပြီးရောက်တယ်ဆိုမှဟိုအိမ်နဲ့တူတူလဲရရင်ကိုပြောမှာဟုတ
်အော်လဲတယ်ဆိုပါလေဒီနေ့တကယ်တမ်းတကယ်ချင်းမွေးနေ့ရှိလို့လာတာပေါ့ဒါပေမဲ့တို့ခေါင်းလဲပုံမှန်ကတော့ကျောင်းနဲ့အိမ်ပဲဒါပေမဲ့တစ်ခါတလေဒီလိုလဲရတော့လဲဟိုပြောတာတော့ပြောမှာပေါ့နော်ဒါပေမဲ့အဲ့လိုမျိုးဟိုအိမ်အလူတွေတော့လဲသတိရပေါ့တို့လဲမမသွားရအောင်ဆိုလေဟုတ် We wish you a merry christmas we wish you a merry christmas we wish you a merry christmas and a happy new year we wish you a merry christmas we wish you a merry christmas we wish you a merry christmas and a happy new year
ပြောစရာတဲ့ချင်းတန်တွေထိန်လင်းလှပနေတဲ့မီးရောင်စုံတွေကြားမှာရှိနေပေမဲ့လေမြမပြည်မှာမီးတွေပြက်တာကြောင့်အမောင်ထဲမှာနေနေကြတဲ့မိသားစုတွေအတွက်တော့စိတ်မကောင်းဖြစ်မိတယ်လို့ဆိုကြပါတယ်
ကိုကဆုံးခေါ်လိုက်တယ်အဆင်မပြေဘူးဒီနေ့ဆိုလို့ရှိရင်လည်းအမေကဘလို့ဘလို့ဆိုစိတ်မကောင်းပါတော့အဲ့ဆိုပြီးတော့မီးတက်တော့ရန်ကုန်ကအချမ်းမြင့်နေရောပိုဆိုးရယ်ပေါ့တက်လီကမေကတော့သူတို့ရနောက်ဆုံးဆန်စီစေးစားတဲတာတွေကအစဒုက္ခရောက်တာကြားရတော့စိတ်တော့မကောင်းပါတော့စိတ်မကောင်းတာတက်နိုင်ပဲပြီးရင်ကိုတက်နိုင်တဲ့ဘက်ကပဲစိတ်အားလူအားအဲ့လိုပဲတက်နိုင်ပါရှင့်စိတ်မကောင်းတာလွှဲပြီးတော့ဘာမှတော့တိတ်မလုပ်ပေးနိုင်ဘူးပေါ့နော်ဟုတ
်ဒီမှာကျတော့လုံးဝ
ဒီမှာကျတော့မီးဆိုလို့ရှိရင်လည်း 24 hour လာရတယ်လေနော်လာတယ်ဆိုတော့အဲ့တော့ကျမြန်မာနိုင်ငံကိုလည်းဒီလိုပဲအခုလိုခင်မီတိုးတက်ဖွံ့ဖြိုးပြီးတော့မှ CCC ကတိုက်မြိုက်စွာနဲ့ပေါ့အရင်လိုပဲပြန်လဲပတ်နိုင်အောင်ပေါ့နိုင်ငံခြားသား foreigner tourist တွေလည်းများလာနိုင်တဲ့အခြေအနေမျိုးပေါ့နော်စိတ်ကြလက်ရှားနဲ့အဲ့လိုမျိုးပြန်ဖြစ်စေချင်ပါတယ်လို့ဟုတ်ကဲ့ Oh Christmas tree
မှာရှိနေတဲ့မြန်မာပြည်သားခရီးအမိသားစုတွေကတော့ Christmas ပွဲတော်ကိုရောက်တဲ့အရက်မှာအစင်လာမပြတ်ကျင်းပကြပါတယ်။ Oh Christmas tree how lovely are the branches.
Merry Christmas to you all.
လောကကြည့်ဦးခဲ့တင်ဖို့ခစ်တော်ရှုဖားခစ်တော်ရှုဖားပေါ့နော်ဖွားမင်းရဲ့ယာတီဖြစ်တဲ့ခါမှာကျွန်တော်တို့ယုံကြည်သူတွေပျော်ရွှင်တယ်လို့တခြားလူမျိုးတွေလည်းအားလုံးတက်ပျော်ရွှင်ဖို့ရန်ဖြစ်တဲ့ခါမှာသူများနိုင်ငံမှာဖြစ်စေဘယ်နိုင်ငံဖြစ်စေပေါ့နော်ကျွန်တော်တို့ကတော့ဘုရားသခင်ကလူတိုင်းကိုချစ်တဲ့ဘုရားသခင်ဖြစ်တဲ့ခါမှာလူတိုင်းကိုပျော်ရွှင်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ခရစ်စမတ်ကိုကျင်းပရခြင်းဖြစ်ပါတယ်လို့အဲဝမ်းစာတဲ့ပေါ့နော်အစီအပြေတဲ့အခါသူများနိုင်ငံမှာလာရောက်တဲ့အခါမှာအဲထိုင်းနိုင်ငံမှာဘာဖြစ်ဖြစ်အဲခရစ်စမတ်ကိုပေါ့နော်တခင်ရှုဖာမွေးဖားရရာတီမှာတည်ဆူရတဲ့အတွက်အဲဝမ်းသာတယ်လို့တစ်ဖက်မှာလည်းကျွန်တော်တို့မြန်မာပြည်အတွက်ဆိုရင်တော့အခုချိန်မှာဆိုရင်တကယ်အဲဝမ်းနဲ့ကြည်ကွေးရတဲ့ချိန်ကာလဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့လည်းအဲမြန်မာပြည်မှာပဲနေပြီးမှဒီလိုမျိုးခစ်တော်ရဲ့အဲခရစ်စမတ်တဲ့ချင်းတွေပေါ့နော်ဆိုချင်းပါတယ်ဒါပေမဲ့အဲနောက်အခွင့်အရေးကောင်းတဲ့အခါမှာကျရင်ကျွန်တော်တို့အဲကြီးဆိုချင်တယ်ပေါ့နော်အခုအချိန်မှာတော့ကျွန်တော်တို့အဲဘာပဲဖြစ်ဖြစ်အဲဝန်နေရတယ်ပေါ့နော်ဒါပေမဲ့အဲပမာပြည်သူပြည်သားတွေလည်းအဲတနည်းချင်းချင်းကြရင်တကယ်ပဲအဲကောင်းတဲ့နိုင်ငံတော်ကြီးဖြစ်မယ်ဆိုတော့ကိုကျွန်တော်ယုံကြည်ပါတယ်လို့
ဒီသားတွေကတော့ Christmas ကလာကျော်လွန်ပြီးတဲ့နောက်မကြာမီရပိုင်းအတွင်းမှာပဲနှစ်ဟောင်းကုန်ပြီးခ ူးပြောင်းတော့မယ့်နှစ်သစ်မှာအမိမြမာပြည်ကြီးအေးချမ်းသာရစေဖို့မျှော်လင့်နေကြစေပါမယ်ရှင်
။အော်အနှစ်သစ်ဘူးစိတ်ထဲမှာဒီမှာနိုင်ငံကြီးလဲပေါ့နော်လောလောဆယ်တော့ခေချကာလာမကောင်းဆိုတော့မြန်မြန်အေးချမ်းပါစေပြီးကျတော့တိုင်းသူပြည်သားတွေလည်းဆက်ရရအားလုံးအဆင်ပြေပါစေပြီးကျတော့အားလုံးပေါ့နော်အဆင်ပြေပါစေလို့ပဲဆုတောင်းပါတယ်ဟုတ်ကဲ့နေနေကြကြနဲ့ပေါ့နော်ဟုတ်ကဲ့
ဒီမှာလောအဲ့အစ်စ်တွေပေါ့နော်ပြီးယူမိတ်ချက်အရင်ကမပြီးရရောပြီးကျင်တယ်ပြီးရင်ဒီနှစ်မှာအရင်နှစ်တွေလည်းရှင်လာရင်ကောင်းတဲ့နေပဲကြားကျင်တယ်လူသစ်စိတ်သစ်နဲ့အဲ့လိုပေါ့ဟုတ်ဘောကဒေသတာပဲပို့လို့ရှိ
တယ်ဟုတ်ကဲ့ဟိုင်းစုတောင်းကျင်လဲဆိုတော့အကြောင်းပြဖို့အဓိကပေါ့နော်ဟိုကအကြောင်းအရင်ပြီးကျင်တယ်ပြီးကျင်တယ်ပြီးတော့ဟိုပေါ့ဒီဘက်မှာအခဲပြီးအလုံးရရဲဆိုလဲဟိုဖြစ်တာပေါ့နော်အလုံးဆက်လုံးဖြစ်မယ်ပေါ့ဒါပေမဲ့အခဲပြီးဟိုမြန်မာနိုင်ငံမှာအဆင်ပြေသွားတယ်ဆိုရင်လည်းမြန်မာနိုင်ငံ
ငယ်ပြန်ပြစ်မယ်ပေါ့နော်။မြန်မာပြည်ကြီးအများဆုံးငင်းချမ်းပြီးမှတကယ်ပဲအဲတူးတက်တဲ့နိုင်ငံဖြစ်ခန့်စီချင်ပါတယ်ပြီးမှဒီရှစ်အာနာရှင်စနစ်ကလည်းအများဆုံးလူမြောက်ချင်ပါတယ်လို့ဒါမှမဟုတ်ကျွန်တော်တို့တကယ်ပဲအရင်တော့ဆိုဗမာပြည်ဆိုရင်ရှိရင်တကယ်နံပါတ်1မှာရှိခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီလိုပဲနံပါတ်1နိုင်ငံပြန်ဖြစ်ဖို့ရန်အတွက်အဲဆူတောင်းပေးချင်ပါတယ်ဆိုပြီးမှကျွန်တော်ညှိကုန်ချွတ်ချင်ပါတယ
်
မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုရှုစားနားဆင်ကြကြရတာပါခင်ဗျာ။အင်္ဂါနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်ကပြောပြပေးမှာဟုတ်ခင်ဗျာ
။ယူကရိန်းကထိပ်သီးညီလာခံတရက်ကိုကုလသမဂ္ဂတွေ့မှုချုပ်ဦးစီးမှုအောက်မှာနှစ်လအတွင်းမြင်လို့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်တဲ့အတော်အတွင်းမှာပဲယူကရိန်းမှာဘလောက်ကြာကြာဆက်လက်တိုက်ခိုက်နေမလဲဆိုတာကယူကရိန်းအစိုးရကပဲစုပ်ဖြတ်မှာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကတုံ့ပြန်လိုက်ပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာက AP သတင်းဌာနနဲ့အင်တာဗျူးမှာတနင်္လာနေ့ကအခုလိုပြောလိုက်တာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကလည်းရုရှားအစိုးရပိုင်းတပ်သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းနဲ့ရုရှားစကားမပြောခင်မှာတော့ရုရှားဟာစစ်ရာဇဝတ်မှုခုံရုံးကိုအရင်ဆန်ရမှာဖြစ်တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးကူလီဘာကပြောပါတယ်ယူကရိန်းသမ္မတနဲ့ဖုန်းပြောစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်ကယူကရိန်းမှာငြိမ်းချမ်းရေးရဖို့အားထုတ်နေတာတွေကိုထောက်ခံလိုက်သလိုယူကရိန်းသမ္မတကလည်းသူတင်ပြထားတဲ့ငြိမ်းချမ်းအစီအစဉ်ကိုအကောင့်ထဲပေါ်ရမှာအိန္ဒိယကအကူအညီပေးဖို့ပြောခဲ့ကြပါတယ်တစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတာတွေကိုချက်ချင်းရပ်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတောင်းဆိုလိုက်ပြီးနှစ်ဖက်ကွဲပြားနေတာတွေကိုညှိနှိုင်းဆွေးနွေးကြတာတန်တမာဆက်ဆံရေးပြန်လည်စကြဖို့အလေးနဲ့ပြောဆိုခဲ့ကြောင်းအိန္ဒိယအစိုးရကခေါင်းဆောင်တယောက်ဖုန်းပြောခဲ့တာနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ရမှာပြောကြားလိုက်ပါတယ်။ဗိုလိုဒီမာဇယ်လန်စကီကတော့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့အလက်ကျဥက္ကဋ္ဌအဖြစ်အိန္ဒိယကဒီဇင်ဘာ1ရက်ကစပြီးတာဝန်ယူလိုက်တာကိုစုမုံကောင်းတောင်းလိုက်ပြီးသူကြေညာခဲ့တဲ့ငြိမ်းချမ်းရေးအစီအစဉ်မှာအိန္ဒိယပါဝင်မှာကိုစည်းရင်ထည့်လို့ရသွားပါပြီလို့သူ့ရဲ့ Twitter လူမှုစာမျက်နှာမှာရေးထားပါတယ်။တနင်္လာနေ့ကပဲမြောက်ကိုရီးယားကဝေဒင်ဒရုန်း50တောင်ကိုရီးယားပိုင်နယ်ထဲဝင်လာတာကိုအပြစ်မချနိုင်ခဲ့တဲ့အတွက်တောင်ကိုရီးယားစစ်တပ်ကဒီနေ့တောင်းပန်လိုက်ပြီးပို့ပြီးလုံခြုံတဲ့ဒရုန်းကောင်ဝေးစနစ်ကိုတိစောက်သွားမယ်အကြောင်းကြေပေးပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွက်အနည်းဆုံးရိုဟင်ဂျာဒုက္ခသည်20လောက်ပင်လယ်ပြင်မှာသိမ်းဆုံးခဲ့တဲ့အကြောင်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဦးတမောင်တန်းကပြောပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်ချန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ VOA American တန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို နာဆင်ရှုစားခဲ့ကြရတာပါ VO ကိုကြည့်ရှုနာဆင်ရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.